ကောဇာတကရေ1382ခုနှစ်ဥရကူလာပြည့်ကျော်14ရက်ခရစ်နှစ်2009ခုနှစ်အေပြီလ23ရက်ဇာတာပရိနေ့ဇာတာပရိနေ့
ကဒီနေ့တကူလာွယ်နေ့တကူလာွယ်နေ့ညမှာတပည့်တော်နေနဲ့တန်ဃာတွေကိုရှေးဥစွာပန်ကြားเสียရှိတာကိုပန်ကြားမယ်ပန်ကြားเสียရှိတာကအချောင်းမဟုတ်ဘူးခုဒီလိုဒီเจ้าမှာရောက်လာတဲ့ဟိုဘုန်းကြီးဥပညာနန္ဒဥပညာနန္ဒဒီနှစ်မှာဒီလိုဒီမှာဝါဆိုဖြစ်ဖို့အများတယ်ပေါ့တပည့်တော်ကလည်းပဲမေတ္တာရက်ခံထားတယ်အဲ့တော့ဝါဆိုပြီးတဲ့အခါမှာเจ้าမှာဓမ္မစရိယပြီးပြီးတော့ဘီဝန္တာလိုင်းတို့တိပိတကလိုင်းတို့ဆက်ပြီးတော့မတက်ဖက်နဲ့သောမောတိပိတကဘိဝန္တာတွေဘာတွေပြီးတဲ့အခါမှာဖြစ်ဖြစ်ပေါ့ဝါသနာပါလို့ရှိရင်ဒီလိုလိုဒီကြောင်းထဲမှာလည်းအင်္ဂလိပ်ရရအင်္ဂလိပ်စာသင်နိုင်အောင်ဒီရည်ရွယ်ချက်ကလည်းပဲတမျိုးတပိတော့ကိုယ်တိုင်လည်းပဲသူရှိလို့ရှိရင်တော့အင်္ဂလိပ်စာလေးပြန်ပြီးတော့လှုပ်ဖြစ်မလားဆိုတော့လှုပ်ဖြစ်အောင်လုပ်မယ်ဆိုတဲ့စိတ်ကလည်းပဲဒီရည်ရွယ်ချက်တမျိုးဒီရည်ရွယ်ချက်နှမျိုး ਨੇ ဒါတပိတော့ပဲဖိတ်ခေါ်ရတာဒီမှာလည်းပဲဟိုတုန်းကမိလိုက်တဲ့တန်ဃာတွေကလည်းဒီထဲမှာပါတာပဲဟိုတုန်းကဓမ္မစရိယအတန်းမှာဒီမှာပဲလာပြီးတော့လှုပ်သွားပြီးတော့တောင်မျိုးကတော့အောင်မြင်မယ်လို့ဒီမှာလာပြီးတော့နေယူပြီးဒီမှာပဲစာဝါတက်ပြီးတော့ဓမ္မစရိယပြီးသွားတယ်အဲ့တော့စိတ်နေစိတ်ထားအနေနဲ့လည်းထူပြောစရာမရှိဘူးနာယကဘုန်းကြီးဝိညာဉ်ဆရာတို့နဲ့ဒါသတင်းသုံးဖို့နေတယ်အဲ့တော့အခုချိန်မှာတော့တပည့်တော်အနေနဲ့ကတော့ဒါဝါဆိုဖို့ပြောထားတယ်ပေါ့ကိုယ့်ရဲ့လုပ်ငန်းကိုင်ခွင်ရတိုးတက်ဖို့ရှိလို့ရှင်လည်းပဲတပည့်တော်အနေနဲ့ဒါခွင့်ပေးထားပါတယ်ဒီမှာဆက်ပြီးတော့နောက်တစ်ချိန်မှနေရင်လည်းပဲတပည့်တော်အနေနဲ့ဒါသူ့ကိုဖိတ်မှန်ထားတယ်ပေါ့တစ်ဖက်ကနေပြီးတော့ဒါနိုင်ငံခြားဒီထေရဝါဒစိတ်ဝင်စားတဲ့ဒီနေ့ဗီယက်နမ်ကကိုယ့်ရဲ့နှစ်ပါးအင်ဒိုနီးရှားတစ်ပါးနဲ့တောင်ကိုရီးယားတစ်ပါးဒီနေ့၄ပါးလောက်လာပြီးတော့ဝါဆိုပြစ်မယ်ထင်တယ်အဲ့ဒီချိန်ကျရင်လည်းပဲဒါအင်္ဂလိပ်စကားနဲ့ဆိုတော့ပို့ပြီးတော့ထီရောက်မလို့ယူဆလို့ပေါ့နော်အဲ့တော့သူလည်းပဲလှုပ်ရှိတယ်ဒီကြောင်းတိုက်ကိုလည်းပဲလေးစားတယ်တပည့်တော်အနေနဲ့လည်းပဲသူနေလို့ရှိရင်ကြောင်းတိုက်အတွက်သာသနာအတွက်ပို့ပြီးတော့ဟွာဖြစ်မယ်ဆိုတဲ့အတွက်ပို့ပြီးတော့ကောင်းလာမယ်ထင်တဲ့အတွက်ဒါလှုပ်ထားတယ်အားလုံးဒါတန်ဃာတွေကိုပန်ကြားပါတယ်အဲ့တော့နာယကတွေနဲ့အတူအားလုံးလေးလေးစားစားနဲ့ဆက်ဆံဖို့ဩဝါဒပေးစရာရှိရင်လည်းပဲသူအနေနဲ့အတွေ့အကြုံတွေရှိတဲ့အတွက်ဒါလေးတွေလည်းလှုပ်ဖို့ဒါတပည့်တော်စီစဉ်ရှိတယ်ပေါ့ဒါတို့တန်ဃာတွေကိုတပည့်တော်နေနဲ့ပန်ကြားတယ်ပန်ကြားတာဆိုတာမသိမှဆိုးတဲ့အတွက်ဒါဒီเจ้าမှာဟိုတုန်းကလာပြီးတော့ဓမ္မစရိယဒီမှာပဲစာတက်ပြီးတော့လှုပ်သွားတယ်ဒီเจ้าတိုက်မှာလည်းပဲသိပြီးတော့အကျိုးလိုလာပြီးတော့လှုပ်ခြင်းစိတ်လည်းပဲရှိတယ်သာသနာစိတ်တက်လည်းရှိတယ်အရှင်ဘုရားတို့ဘက်ကလည်းပဲနာယကတွေနဲ့တန်းတူဒါတွေကလေးလေးစားစားနဲ့ဆက်ဆံဖို့တပည့်တော်နေနဲ့ဒါပန်ပြောခြင်းဖြစ်တယ်တချိန်မှသာသူ့ရဲ့ဘုန်းကံပါရမီရနေရာရတယ်ဆိုရင်လေတပည့်တော်တို့အနေနဲ့ဒါကြီးကြီးပြူပြူနဲ့ခွင့်ပေးရမှာပဲပေါ့နော်ဒီမှာမြဲနေဖို့ရှောက်တာမဟုတ်ဒါကတပည့်တော်ပန်ပြောတဲ့အပိုင်းပေါ့ဒုတိယပိုင်းအနေနဲ့တပည့်တော်ဒီနေ့ဘာပြောချင်တော့ဆိုတော့တပည့်တော်ရဲ့လှုပ်ရက်ကလေးတွေကိုရောဆရာတော်ရဲ့ဩဝါဒစာအုပ်လေးဒီနေ့ဖတ်ဖြစ်တယ်တမန်မနေ့ရလည်းပဲဖတ်ဖြစ်တယ်ထပ်ဖြစ်တော့ရောဆရာတော်ရဲ့တိပိတကရောဆရာတော်ရဲ့ဩဝါဒစာအုပ်လေးထဲမှာဖတ်မိတဲ့အခါကိုယ့်ရဲ့လောရဲ့ကလေးတွေကိုပြန်ပြီးတော့ဆင်ခြင်မိတာလေးတွေရှိလာတယ်။ဒါကိုရှင်ဘုရားတို့အနေနဲ့တပိတော်လည်းပဲဒါကိုယ့်ရဲ့လောရဲ့ဟာမှန်သလားမှားသလားဆုံးတော့မဆုံးဖြတ်ရသေးပါဘူး။ကိုယ်လည်းပဲမှန်တယ်ထင်လို့လုပ်ခဲ့တာပေါ့နော်။အဲ့တော့စဉ်းစားစရာလေးတွေ။နာယကတွေရောစာချတွေရောသုံးသက်ဆင်ခြင်စရာလေးတွေဖြစ်တာလေးကိုတပိတော်နည်းနည်းလေးပြောပြခြင်းတယ်။ကျောဆရာတော်ရဲ့ဩဝါဒစာအုပ်အမှတ်စဉ်တစ်ထဲမှာပထမခေါင်းစည်းနဲ့တွေ့တာဘာလဲဆိုတော့ရိုက်ဖို့ဆိုတာတော့အဝေးကြီးဆိုပြီးတော့ခေါင်းစည်းလေးနဲ့ဘာရေးထားတယ်လဲဆိုတော့ဒီမှာဆရာတော်ကသူ့ကြောင်းတိုင်မှာမေတ္တာတရားနဲ့ပဲအုပ်ချုပ်တဲ့အကြောင်းဆယ်လည်းမဆယ်ဘူးအော်ဟစ်ငေါငန်းပြီးတော့လူကြားမကောင်းအောင်လည်းပဲဆဲဆိုကြိမ်မောင်းမှုမရှိဘူးရိုက်ဖို့ဆိုတာတော့အဝေးကြီးတဲ့ဒါပေမဲ့ဒီလိုဒီဒါပေမဲ့ဆိုတဲ့စကားတက်လာတော့ဘာပြောလဲဆိုတော့ကြောင်းတိုက်စီကံကိုတဲ့မလိုက်နာဘူးဆိုလို့ရှိရင်တော့မလိုက်နာတာတွေ့ရလို့ရှိရင်တော့ဘယ်ပုဂ္ဂိုလ်မဆိုကြောင်းတိုက်ကနေပြီးတော့အပြီးနှင်ထုတ်ရလိမ့်မယ်ကြောင်းတိုက်ကချမှတ်ထားတဲ့စီကံကိုလိုက်နာရမယ်မလိုက်နာဘူးဆိုလို့ရှိရင်တော့ဘယ်ပုဂ္ဂိုလ်မဆိုဆိုတာဒါအလုံးသက်ဝင်တဲ့သဘောပဲရှိတယ် ဘယ်ဘဘကိုမဆိုကြောင်းတိုက်ကအပီးနဲ့ထုတ်မယ်ဆိုတာဒါလေးတစ်ချက်သွားပြီးတော့တွေ့ရတယ်။နောက်တွေ့တော့စာဖြေတာနဲ့ပတ်သက်လို့စီကံလေးတစ်ခုကဘာသွားတွေ့လဲဆိုတော့ငယ်လက်ကြီးတွေကိုတဲ့15ကျင်ကျင်းပါပေးတယ်တဲ့လက်ကျင်ကဘယ်နှကျင်ကျင်းပါပေးလဲ15ကျင်ကျင်းပါတဲ့ထဲမှာ7ကျင်အောင်လို့ရှိရင်ဖြေခွင့်ရတယ်ဘယ်နှကျင်အောင်ရင်ဖြေခွင့်ရလဲနောက်ထပ်တစ်ခါ5ကျင်မှမအောင်ဘူးဆိုလို့ရှိရင်တော့တိုက်တာကထွက်ပေးရမယ်ဘယ်နှကျင်မအောင်ရင်တိုက်တာထွက်ပေးရမလဲဒီစီကံလေးတစ်ခုကိုလည်းသွားတွေ့တယ်ဒီစီကံအတိုင်းလည်းပဲကျင့်သုံးတယ်ဒါလည်းပဲတတိထားမိတယ်ပေါ့5ကျင်ကြာလို့ရှိရင်ကြောင်းတိုက်ကိုနေခွင့်မရှိဘူးပဲအဲ့တော့စောစောကဒီရိုက်ဖို့ဆိုတာတော့အဝေးကြီးဆိုတဲ့နေရာမှာတပြည့်တို့သွားတွေ့ရတာကစောစောမေတ္တာနဲ့အုပ်ချုပ်တယ်မဆဲဘူးသို့တော့ကြောင်းစည်းကမ်းကိုတော့လိုက်နာပေးရမယ်ဘယ်ပုဂ္ဂိုလ်မဆိုကြောင်းစည်းကမ်းမလိုက်နာဘူးဆိုရင်ဒီအိဋ္ဌိပဲပေါ့ဗျာစကလုံးတော့တူချင်မှတူမှာကြောင်းစည်းကမ်းကိုမလိုက်နာတဲ့ပုဂ္ဂိုလ်မှန်တယ်မြကြောင်းတိုက်ကအပီးနှင်ထုတ်ပြီးသားဖြစ်တယ်ဆိုတာတစ်ချက်နောက်ကြောင်းတိုက်စာဖြေတဲ့စည်းကမ်းမှာဒီစည်းကမ်းသွားတွေ့တယ်ဒါတပိတော်ရဲ့ဒီကြောင်းစည်းကမ်းနဲ့နှိုင်းရှင်ကြည့်ဖို့အရှင်ဘုရားတို့အနေနဲ့ဒါစဉ်းစားဖို့တပိတော်လည်းပဲဒါစဉ်းကျင်စဉ်းစားသုံးသပ်ဖို့ပါဘာရတော့မဟုတ်နောက်တစ်ချက်ကဘာသွားပြီးတော့တွေ့တယ်လဲဆိုတော့အကြောင်းမဲ့စာဝါမပြတ်စေရဘူးတဲ့ကောင်းစီရပါတယ်တော့ဒါလေးကိုလေးလေးစားစားလေးမှတ်တာနော်အဲ့ဒီထဲမှာဘာပါတယ်လဲဆိုတော့စာတက်တဲ့နေရာမှာတဲ့သူတို့စာချဖုန်းကြီးတွေစီမှာတင်ကေတစာရွက်ကလေးတွေဇရားလေးတွေနေမှာပေါ့တင်ကေတစာရွက်ကလေးတွေထားပြီးတော့စာတက်တာနောက်ကြလို့ရှိရင်စာချဘုန်းကြီးကနေပြီးတော့နဆိုပြီးတော့နောက်ဆိုပြီးတော့မှတ်ရတယ်စာကြက်တာစာတက်တာစာဝါလိုက်တာနောက်ကြရင်ဘာတင်ကေတနဲ့မှတ်တယ်ဆိုရင်နောက်ဆိုပြီးတော့ဇရားထဲမှာသူကမှန်ကြည့်ဖြစ်တယ်တခါဂီလာနာဖြစ်လို့မလိုက်ဘူးဆိုလို့ရှိရင်နဆိုပြီးတော့မှတ်တယ်ဂီလာနာဆိုရင်ဘယ်လိုမှတ်လဲအကြောင်းရှိလို့ဂိလနာဖြစ်လို့မလိုက်ဘူးဒါမှမဟုတ်အရေးကြီးတဲ့ကိစ္စရှိလို့မလိုက်ဘူးခွင့်ပန်တယ်ဆိုလို့ရှိရင်တော့သူကခလို့အတင်ကေတာထိုးခိုင်းတယ်ဘလို့ထိုးခိုင်းလဲပြန်ပြောနံပါတ်1ကဘာတယ်တော့နောက်ဆိုတာဘာလောက်တာတော့စာဝါတက်တာနောက်ကြတာဘာနောက်ကြတာလဲနောက်တင်ကေတာတစ်လုံးကနဆိုတာဘာပြောတာလဲမကြမ်းပါပဲနဲ့သူကမကြမ်းမရဘူးသို့တော်ခွင့်မတောင်းတာဒီသဘောဖြစ်လိမ့်မယ်ထင်တယ်နောက်ကသူကခပါသေးတာနောက်တစ်ခုကတတိယတင်ကြတာဘာလဲခဆိုတာအကြောင်းရှိလို့ခွင့်ပန်တာပါတယ်တော့နောက်ဆုံးစတုထတင်ကြတာကဘာမှအကြောင်းမပြပဲနဲ့စာဝါပြက်ကွက်တာအဲ့ဒါကြမတယ်ဘယ်လိုတင်ကြတာပြလဲအဲ့တော့စာချဘုန်းကြီးတွေကိုဘယ်လိုဩဝါဒပေးလဲဆိုတော့တင်ကေတစာရွက်ထဲမှာတဲ့မဆိုတာတလုံးတွေ့လို့ရှိရင်တစ်ကြိမ်တွေ့လို့ရှိရင်ကြောင်းတိုက်ကပြီးထွက်သွားရမယ်မကိုတစ်ကြိမ်တွေ့ရင်ဘာလုပ်ရမလဲဒါတွေကိုစာချဘုန်းကြီးတွေကဂရုစိုက်ပြီးတော့လှုပ်ပေးပါဆိုပြီးတော့ဒါလေးပြောထားတာတွေ့တယ်အဲ့တော့စီညာဥပဒေကဆရာတော်အနေနဲ့ရိုးရိုးပဲအေးအေးပဲနေတယ်သို့တော့ရိုးရိုးအေးနေပြီးတော့စီညာဘက်မှာတင်းကျပ်ထားတဲ့အတွက်ဒါကြောင်းတိုက်အောင်မြင်တယ်လို့ဒါကောက်ချက်ချလို့ရတယ်ဆရာတော်ကအေးစေတယ်သူကြောင်းလေးထဲမှာပဲသူနေတယ်သူစာပဲသူလုပ်တယ်တရားဟောသွားတယ်သို့တော့ကြောင်းတိုက်ကအောင်မြင်နေတယ်အောင်မြင်နေတဲ့နေရာမှာဒီစည်းကမ်းနဲ့ဆက်လို့ရတော့ဘာမှလျှော့မပေးဘူးဆိုတဲ့အဓိပ္ပာယ်မျိုးစာဝါတက်တာကိုပဲဘာမှအကြောင်းမပြဘဲနဲ့ခွင့်မပန်ဘူးဆိုလို့ရှိရင်တော့အကြောင်းလည်းမပြဘူးခွင့်လည်းမပန်ဘူးဒါမျိုးဆိုရင်လုံးဝကြောင်းတိုက်ကနေအပီးကိုထွက်သွားရမယ်နှင်ထုတ်ရမယ်အဲကြောင်းတိုက်မှာစာဝါပြည့်စုံအောင်စာချဘုန်းကြီးတွေလုပ်ပေးတယ်စာတက်ဖို့ကကိုတောင်ဆိုပြီးတော့ဩဝါဒလေးပေးတယ်ဒီနှစ်ချက်လေးသွားပြီးတော့ဒီပြီးတော့ဖတ်ရင်ဖတ်ရင်နဲ့ဒီနှစ်ချက်ကိုအာယုံရောက်သွားမိတယ်ပေါ့အဲ့တော့တပည့်တော်ဘာပြောချင်တာလဲဆိုတော့အာလုံးဒါနိုင်ကတွေရောစာချတွေရောတန်ဃာတွေရောစဉ်းစားဖို့တပည့်တော်လုပ်ရက်ကိုလည်းပဲတပည့်တော်ပြန်ပြီးတော့သုံးသပ်ပါတယ်ဟိုသုံးသပ်တယ်ဆိုတာမှားလိုက်နေခြင်းလို့ဒါမျိုးပြောတာမဟုတ်ကိုယ့်ရဲ့လုပ်ငန်းကိုပြန်ပြီးတော့ရောဆရာတော်ရဲ့ဩဝါဒစီကံနဲ့ပြန်ပြီးတော့ရှင်ပြီးတော့သုံးသပ်ကြည့်တာကိုပြောတာအဲ့တော့ဘာသုံးသပ်မိလဲဆိုတော့တပိတော့ခုလုံနေတာလေးတွေကတချို့ဘယ်လိုပြောမလဲခုလောလောဆယ်ဖြစ်တာလေးကိုတပိတော့ပြောပြမယ်လောလောဆယ်ဖြစ်တာဆိုတာအရင်နှစ်တည်းကလည်းပဲဖြစ်ခဲ့တယ်ပေါ့ကြောင်းဝါနေပြစ်ရှိလို့ထွက်သွားပါထွက်သွားပါဆိုလို့ချင်းအပြစ်ရှိရင်အာလုံးကြောင်းတိုက်တွေကတော့တခါတည်းထွက်သွားရတာပဲဘာမှကြောင်းပြစရာမရှိဘူးအဲ့တပိတော့စီမှာတော့တပိတော့ဒီတဝါတွင်ဝ ဝါမကြိုသေးလို့ပါစာမေးပွဲဖြေစရာရှိလို့ပါဒါမျိုးတွေလာတောင်းမှန်လို့ရှိရင်တပည့်တော်တွေနဲ့ကောင်းကောင်းနေမှာလားနေပါမယ်ဖရားရှင်တပည့်တော်တွေနဲ့ခွင့်ပေးလိုက်ပြီးတော့စာမွေးပြီးမှထွက်သွားတယ်တပည့်တော်အနေနဲ့ကတော့ဟိုအာဃာတကြောက်လို့လည်းမဟုတ်ရံညိုးကြောက်လို့လည်းမဟုတ်တကယ်မှန်ကန်တဲ့သစ္စာပြောပါဆိုရင်သူ့ရဲ့အကျိုးဆုပ်ယုပ်မှာစိုးတာတစ်ခုပဲသို့တော့ခုနစီကံဘက်ကတော့ရော့တယ်လို့လူတွေတော့ဖြစ်သွားတာပေါ့သို့တော့တပည့်တော်စိတ်ထဲမှာတော့ဒါကရုဏာသဘောဒါသစ္စာဆိုလို့ရတယ်ထွက်သွားလို့ရှိရင်စာဝါတစ်ပိုင်းတစ်ပြက်နဲ့ဝါရင်းကြီးထွက်သွားလို့ရှိရင်လည်းပဲမကောင်းဘူးပဲကြောင်းအောင်မှလည်းပဲစီကံရှိတဲ့ကြောင်းမှန်တယ်မြဒါမျိုးကတော့လက်ခံဖို့မလွယ်ဘူးဒါမျိုးတွေတွေးပြီးတော့ဒီကြောင်းမှာစံပွဲပြီးတည်နေသို့တော့စီကံလိုက်နာပါဆိုပြီးတော့ဒါမျိုးလေးတွေနဲ့လက်ခံပေးတယ်ဒါလေးတွေကိုလည်းပဲတပည့်တော်မျက်စီတွေသွားသွားမြင်တယ်ငါရဲ့လုံးရအာမြန်နေနေသလားပျော့မြန်ပျော့နေသလားဒါမှားတယ်လို့တပည့်တော်ပြောတာမဟုတ်ဘူးเนาะဒါတပည့်တော်ကိုတပည့်တော်သုံးသက်တာရှင်ပြားတို့လည်းပဲတစ်ချိန်မှာဆွေးနွေးပွဲတွေတပည့်တော်တွေနဲ့လုပ်လို့ရှင်ဒါလေးတွေဟာစဉ်းစားဖို့ရာအတွက်လမ်းဖွင့်ပေးတာပါနောက်တစ်ချက်ကခုလောလောဆယ်ဖြစ်နေတာဗာလဲဆိုတော့ခုနကဒီဒန်ထန်းသွားတယ်ကိုတာမဏေကျော်ဦးစင်းတစ်ပါးပါတယ်တာမဏေကျော်ဒန်တစ်ပါးပါတယ်ဘာလို့ဒန်ထန်းတာလဲဒန်ထန်းပြီးတော့ဘာဖြစ်လို့စောစောကဒီတန်ဃာတွေရဲ့အနောက်ဘက်ကိုထွက်ပြီးတော့ရှောက်လာတာလဲလို့မေးလို့ရှင်တနေ့ကတပည့်တော်မြို့ထဲအကြောင်းကိစ္စနဲ့သွားတဲ့အခါမှာမြို့ထဲမှာတင်ငန်းမယုံဘဲနဲ့တွေ့တာရွာကနေပြန်လာတာပေါ့နော်ရွာကနေပြန်လာပြီးတော့တင်ငန်းမယုံဘူးတင်ငန်းမယုံဘဲနဲ့ပြန်လာပြီးတော့သူတို့သိတဲ့အကြောင်းတစ်ကြောင်းဝင်ပြီးမှအဲ့အကြောင်းကနေမှယုံလာတာပေါ့တပည့်တော်နဲ့တိုက်ရိုက်ကိုတွေ့တာတိုက်ရိုက်တွေ့တော့ဒါဆိုလို့ရှင်ဒီလိုသူပြစ်မှုကတိတ်ကြီးလွန်းတယ်သို့တော့တပည့်တော်အနေနဲ့ဒါလေးတွေကအခြားပြစ်တွေအသိမတွေ့ခဲ့သေးတော့တပည့်တော်အနေနဲ့မနေ့ကမှတ်တမ်းတော့ယူထားတယ်လာပြီးတော့လက်မှတ်ထိုးလဲဒီကြောင်လုံးပြီးပါတယ်ဆိုတချိန်မှာဒါတပည့်တော်အနေနဲ့ကောင်းသွားတယ်ဆိုရင်တော့တပည့်တော်အနေနဲ့ဆက်ပြီးတော့လက်တွဲလို့ရတာပေါ့ဗျာဒီလိုမှမဟုတ်ဘဲနဲ့ဆက်ပြီးတော့စာကြက်ပြင်းတာတခုခုလေးတွေစိတ်ထဲညံပြင်းတာဒါမျိုးတွေဖြစ်လာပြီဆိုရင်တော့ဒါတွေမှတ်ချက်တွေပေါင်းပြီးတော့ဖြစ်ရမှာပေါ့သို့တော့တပည့်တော်ပြောချင်တာဘာလဲဆိုတော့တပည့်တော်เนเน่คว่นหลุดตาเนี่ยเนี่ยများနေပြီလားတခါတည်းရင်ဒီနေ့ပေါ့အထူးသဖြင့်တမန်မနေ့ကနေဒီနေ့နဲ့ဒီဩဝါဒရောချရာတော်ရဲ့ဩဝါဒလေးတွေဖတ်ပြီးတော့ကိုယ့်ရဲ့စီရင်ကိုပြန်ပြီးတော့သုံးသက်တဲ့စိတ်ကလေးပြန်ပြီးတော့ဖြစ်လာခဲ့တာအဲ့တော့တပည့်တော်အနေနဲ့ကတော့ဒါလေးပြင်လိုက်လို့ရှိရင်တော့ကောင်းပါပဲတခါတည်းရင်တော့ပုထုဇဉ်ဆိုတာဖြစ်မှာပဲဒါကြောင့်မို့တပည့်တော်အနေနဲ့စာလည်းပဲထိုက်တဲ့တော့တော်နေတဲ့ပုံစံတွေဖြစ်နေတဲ့အတွက်ဒါလေးဟာစာညံ့နေစီကံလိုက်နာမှုမရှိဘူးဆိုရင်တော့ဒါတပည့်တော်တွေနဲ့မစင်စားပါဘူးစာလည်းပဲတော်နေတယ်စီကံလည်းပဲတိတ်ပြီးတော့စိုးစိုးဝါးဝါးကြီးတွေမှတ်ချက်ကမတွေ့ခဲ့သေးဘူးဆိုတော့ဒါလေးလည်းပဲတပည့်တော်စင်စားပြီးတော့ဒီတန်ဃာတွေသိအောင်ဒါပြောရတာဒီတစ်ချက်လည်းပဲကိုယ့်ကိုယ်ကိုဒါအားနည်းချက်မျိုးဖြစ်နေသလားဒါမျိုးလေးတွေးမိတာပေါ့နောက်တစ်ခါဘာပြန်တွေ့ရလဲဆိုတော့ခုလောလောဆယ်မှာဟိုကိုရင်လေးတစ်ပါးသူကစာမရလို့စာမေးပွဲဖြေပွဲမရလို့ရွာပြန်စာကြက်ခိုင်းလိုက်တာအဲ तू ကရွာမှာမကြက်မရလို့တဲ့ဒီမှာပြန်ပြီးတော့ကြက်ပြရစီတပည့်တော်ဖွင့်ပေးလိုက်ရပြန်ရောအဲ့တော့တကယ်ကတော့တပည့်တော်ရွာပြန်ပြီးတော့တလပင်တလပွဲပင်တလပွဲစာပြန်ကြက်ပါစာရမှလာပြန်ပါအဲ तू ကတပည့်တော်သဘောကောင်းမှန်သိတယ်ထင်တယ်ကြည့်ရတာနော်ဘာလဲဆိုတော့ရက်ကြံနေတယ်ဆိုတော့တပည့်တော်ဒီပဲကြက်လို့မရဘူးလားဆိုစောရကတက်လာတော့ကဲကဲဇရိတ်ကလည်းဝေးတော့ဟိုဘက်တပရင်ပတ်ကြီးဆိုတော့ကဲကြက်ပါဆိုတော့တကယ်ရမရတော့တပည့်တော်အဲ့နေကြရင်ဆက်ရမှာပေါ့နော်ဒီအချက်လေးတွေကလည်းတပည့်တော်ရချိုးယွန်းကြက်လို့ပြောမလားတော့မသိဘူးပေါ့နောက်တခါဒီကြောင်းတွင်းမူလာတန်းကြတဲ့ကိုရင်ဒီသူတို့ကိုခေါ်ပြီးတော့စာကြက်ကြအကျိုးပြောတယ်စစ်လိုက်မယ်စစ်တဲ့နေကြတော့လည်းပဲကိုရင်တို့ရတဲ့စာကိုကိုရင်တို့ကိုယ့်အကူညညဘာတွေပြန်ပါတယ်ဆိုလက်မှတ်ထိုးပြီးတော့တင်းအဲ့တော့သူတို့ကကိုယ့်ဖွဲ့လေးနဲ့ကိုဘာရပါတယ်ဘာပြန်ပါတယ်သူတို့ကသူတို့တင်းတာပဲတင်းပြီးတော့တကယ်စစ်လိုက်တဲ့အခါမှာ၈ပါးတည်းက၂ပါးပဲရတယ်ကျန်တဲ့၆ပါးမရဘူးသူတို့ကြေပါတယ်ရပါတယ်ဆိုတဲ့စာကိုမေးလိုက်တဲ့အခါအကုန်လုံးအထင်ငော့နေတဲ့ဒီစာချုပ်ကြီးတွေကိုတပြီးတော့စစ်ခိုင်းကြည့်တာပေါ့နော်အဲ့တော့ဘာပြန်လောက်ရလဲဆိုတော့ကဲကိုရင်တို့ဘာပြန်ကြဲဘယ်နေ့ပြန်ပါလဲဆိုတော့ခုကစုံလာစန်း၃ရက်နေသူတို့ခွင့်ပေးတယ်အဲဒုတိယကြိမ်ပေါ့နော်တပြီးတော့ short စီကံအားနေတဲ့အပိုင်းမှာပါနေမလားလို့ကိုယ့်အကူဒီရောစရာတော်ရဲ့စီကံတွေပြက်သားတာတပြီးတော့ဟိုတုန်းကလည်းပဲကြားဦးတော့ကိုလည်းပဲပြန်ဖက်ကြည့်တဲ့အခါမှာတော်တော်ကိုပြက်သားပြက်သားလှုပ်တယ်တပြီးတော့ဘက်ကကြည့်တဲ့အခါကျတော့ပျက်စီးသွားလိမ့်မလားဆိုပြီးတော့ထိမ့်သိမ့်နေများနေတယ်အဲ့တော့ရှင်ပြားတို့ဘက်ကဒါလေးတွေကိုနောက်ကိုတက်နိုင်နေကြစူးစမ်းပြီးတော့အပြစ်ကင်းအောင်လုပ်ဖို့တပြီးတော့ကလည်းပဲကိုယ့်ရဲ့စီမင်းဥပဒေဟာတိုးတက်မှုရှိသလားဆုံးယုံမှုရှိသလားဆိုတာနိုင်ငံကတွေလည်းပဲပြန်သုံးသပ်ဖို့ပေါ့ ဒီလိုစာမွေးပဲတက်ကြတီဟာတွေပြီးလို့ရှိရင်တော့ဒါလေးတွေဆွေးနွေးပွဲလုပ်ပြီးတော့ဒီလိုနည်းနည်းတိုင်ပြန်ကြရရှိတယ်ပေါ့တပီတော့ရချွေရင်ချက်ကဒီစာချဘုန်းကြီးငယ်တွေနဲ့ကြတော့စီဝင်းမှုကအာနဲနေတယ်အဲ့ဒါလည်းပဲဒီဝါထဲမှာပြန်ပြီးတော့အချိန်မြင့်ပြီးတော့လိုအပ်တာလေးတွေတော့ဒီလိုပြန်လုပ်ပေးမယ်အဲ့တော့တပီတော့ကုလောလောဆယ်တွေးမိတာလေးတွေပေါ့နော်စောစောကသင်္ကန်းမယုံမဲ့တွေးတယ်တကယ်တော့နှင်းထုတ်တဲ့နဲ့အပြည့်သို့တော့စာပေလဲတော်နေတယ်နောက်ကျောင်းပြန်ကြည့်တဲ့အခါမှာလည်းတိတ်ပြီးတော့ဆိုးဆိုးဝါးဝါးမရှိဘူးမရှိတဲ့အတွက်ဒါဒဏ်မဲ့ပေးပြီးတော့မှတ်ချက်လာပြီးတော့လက်မှတ်ထိုးခိုင်းတယ်စာပြန်ခိုင်းတဲ့ကိုရင်လည်းပဲရွာမှာကြက်ပါဆိုတာရွာမှာကြက်ဖက်နဲ့ဒီပြန်လာပြီးဒီပဲကြက်ပြရစီဆိုတော့တကယ်တော့အပြစ်ဒဏ်ပေးတာဒါပေမဲ့ဒီပြန်ကြက်တော့လည်းတပီတော့ခွင်ပေးလိုက်တယ်ဒါသူ့ဘက်ကဘလို့တုံ့ပြန်မှုလာမလဲဆိုတော့စာရမရဖို့မူတည်ရမှာပေါ့နောက်ကျောင်းမှာကြက်နေတဲ့ဒီကိုရင်လေးတွေကလည်းကိုရတာကိုပြန်တာကိုရိုးရိုးသားသားလေးတင်ပါဆိုတာ၈ပါးပဲရိုးရိုးသား၈ပါးတင်တဲ့တည်းမှာ၂ပါးပဲရိုးသားမှုရှိတယ်လို့ပြောလို့ရတယ်။ကျန်တဲ့၆ပါးကမရိုးသားဘူးလို့ပြောကြပါဘူး။မရဘဲနဲ့မမေးလောက်ဘူးထင်လို့များမရဘဲနဲ့ကောင်းကောင်းမကြေဘဲနဲ့ကြေးတယ်ရတယ်ဆိုတင်သလားမသိဘူးပေါ့။ဒါတွေအရှင်ပြားတို့ဘက်ကနေပြီးတော့တပိတော်ပုံမှာပြန်ပြီးတော့ပေးဆက်ဖို့ဒါမျိုးတွေမလုပ်ဖို့မေတ္တာတရားနဲ့အမှန်တိုင်းရိုးရိုးသားသားလေးလုပ်ဖို့ဒါတပိတော်ပြောချင်တာ။အခုနရောဆရာတော်ရဲ့စီမြင့်တိုင်းတာလုပ်မယ်ဆိုရင်တော့ရှင်ဖျားတို့တိတ်ပြီးတော့ကြံမှာမဟုတ်ဘူး။အဲ့တော့တပည့်တော်အနေနဲ့ဒီစီမြင့်ဥပဒေဟာသူတို့စာတင်သားတွေအတွက်ဘလောက်အကျိုးသက်ရောက်မှုရှိတယ်လဲဒါလေးလည်းပဲတပည့်တော်စဉ်းစားနေပါတယ်။တပည့်တော်ဒါတပည့်တော်လုပ်ရက်ကိုမှားတယ်လို့ပြောတာမျိုးအကျိုးသက်ရောက်မှုဘာတွေဖြစ်လာမလဲ။တချို့လည်းပဲအကျိုးသက်ရောက်မှုကောင်းခဲ့တာလေးတွေအတိတ်တုန်းကရှိခဲ့တယ်။ဒီလိုလေးတပည့်တော်မေတ္တာထားပြီးလုပ်ပေးလိုက်တဲ့အတွက်အကျိုးရှိသွားတာတွေလည်းအများကြီးရှိတယ်။တချို့လည်းပဲအကျိုးမရှိတာတွေလည်းအများကြီးတော့ရှိခဲ့တာပဲ။ခုလည်းပဲဆက်ပြီးတော့ဒါလေးတွေပြီးတော့နည်းနည်းတော့တတိထားမဲ့သဘောတော့ရှိလာတော့ပေါ့အဲ့တော့ရှင်ပြားတို့အနေနဲ့ဒါလေးတွေစီမြင့်ဥပဒေလေးတွေကိုတက်နိုင်နေမြတ်စူးစမ်းပြီးတော့လိုက်နာပေးဖို့အဲစာတက်တဲ့အခါမှာလည်းပဲတပည့်တော်ကဒီမှာစာဝါမတက်နိုင်လို့ရှင်ပန်ပြောပါဒါပဲပြောတယ်အဲရောစရာတော်စီမှာတော့အတိကျကိုလာတယ်ကိလာနာမပန်ပြောရင်နလို့ရေးတယ်ပန်ပြောလို့ရှင်ခပန်ပြောလို့ရှင်ခဖွင့်တောင်းတဲ့သဘောမျိုးလေးတွေပါတယ်ဘာမှအကြောင်းမရှိပဲနဲ့ရည်တရာတာလေးနဲ့စာဝါမလိုက်ဘူးဆိုရင်တော့မဆိုပြီးတော့ချက်ချင်းနှင်ထုတ်တယ်ဆိုဒါလေးတွေလည်းပဲဒီလိုတို့အတူယူတဲ့အချက်ကလေးတွေပေါ့ဗျာအဲ့တော့ဒီလိုတို့စာကြဘုန်းကြီးတွေရောတပည့်တော်ရောကိုယ့်ရဲ့လုပ်ငန်းလေးတွေကိုပြန်ပြီးတော့သုံးသက်တဲ့လေးရတာမြတ်စွာဘုရားရဲ့အဆုံးမပါပဲကိုလုပ်ခဲ့တာဟာမှန်ကန်သလားမှားသလားအကျိုးရှိသလားအကျိုးမဲ့သလားပြန်လည်ပြီးတော့သုံးသက်ရတယ်အစာတင်သားတွေကလည်းပဲဟာဘုန်းကြီးကသဘောကောင်းတာပဲဒါမျိုးလေးတွေနဲ့သွားလို့ရှိရင်တော့ရှင်ပြားတို့တစ်ချိန်ကြတော့အန္တရာယ်များတာပေါ့အဲ့တော့ကိုမနေနိုင်ဘူးဆိုလို့ရှိရင်တော့ကိုနဲ့တင့်တော်တဲ့နေရာမှာပြောင်းလို့ရတာပဲဒီမှာနေလို့ရှိရင်လည်းတက်နိုင်တယ်များမိသားစုစိတ်သက်မနေရပြောသလိုပဲမေတ္တာတရားနဲ့ကိုကြောင့်ကိုရဲ့ဆရာသမားတွေစိတ်ထားတဲ့စိတ်ထဲမှာဘာမှမဖြစ်စေရအောင်စိတ်ဆင်းရဲမှုမဖြစ်စေရအောင်ဒီတုံ့ပြန်မှုလေးတွေနဲ့တပည့်တော်အနေနဲ့နေစေခြင်းနဲ့ဒီစာမွေးပွဲအောင်ရုံတက်တက်ဒီကြောင်းမှာလာနေတယ်ဆိုရင်တော့တိတ်ထူးမှမဟုတ်ပါဘူးဗျာမေတ္တာတရားပါမှာတပည့်တော်လည်းပဲသဘောကျတယ်။စာမွေးပွဲအောင်နဲ့အောင်ရင်ပြန်မယ်။ဒီလောက်ကလေးစိတ်ထားနဲ့ဆိုရင်တော့ရေရှည်သာသနာမှာတိတ်ပြီးတော့အသုံးကျဖို့မလွယ်ဘူး။ဒီလိုမြတ်စွာဘုရားရဲ့ဖရာလောင်လမ်းစဉ်တွေကြည့်လို့ရှိရင်အများကျိုးကိုတည်ပိုးဖို့ဆိုတဲ့စိတ်သက်ဒါနပြုတာတောင်မှဒီလိုတပည့်ကံဆရာတော်ကြီးကဖရာဟောပါဠိတော်နဲ့ရေးထားတယ်။ဒါနပြုတဲ့နေရာမှာတဲ့ပါရမီကုသိုလ်တနည်းအားဖြင့်တန်တရာဝုကကျွတ်လွတ်စေနိုင်တဲ့ကုသိုလ်နိဗ္ဗာန်ရောက်တဲ့ကုသိုလ်ဆိုတာနံပါတ်1အများကျူးအများချမ်းသာတဲ့ဇေလိုတဲ့စိတ်နဲ့ပြုရတယ်တဲ့နံပါတ်1ဘလို့စိတ်နဲ့ပြုရတယ်လဲအများချမ်းသာဇေလိုတဲ့စိတ်ကြည်ကြည်ပြောပါပါတယ်တော့နံပါတ်2ကတန်တရာဆင်းရဲကလွမြောက်လိုတဲ့စိတ်မှတော့နိဗ္ဗာန်ရည်စူးပြီးတော့ပြုတာပါနံပါတ်1ကဘာဆင်းရဲမှလွမြောက်လိုတဲ့စိတ်လဲဒီစိတ်မျိုးနဲ့ပြုမှတပည့်တို့ဒါနတောင်မှနိဗ္ဗာန်ကိုရောက်စေတယ်။တီလာလည်းပဲဒီတိုင်းနဲ့အများချမ်းသာစေလိုတဲ့စိတ်ငါဒီစည်းကမ်းကိုလိုက်နာလို့ရှိရင်ငါတို့ကြောင်းတိုက်ငါတို့ရဲ့သာသနာငါတို့ရဲ့ဆရာသမားငါတို့ရဲ့မိဘဂုံရှိရှိနဲ့တည်ပြီးတော့အာလုံအကျိုးရှိမယ်။ကိုယ်နဲ့ဆက်ဆံနေတဲ့ဒကာတော်မတွေလည်းပဲကိုယ့်ကိုကြည့်ပြီးတော့ကြည်ညိုစိတ်တရားတရားစစ်မှန်နေတဲ့ကုသိုလ်ရလိမ့်မယ်။ဒါအများချမ်းသာစေလိုတဲ့စိတ်ဒီစိတ်လေးနဲ့တီလာဆိုတဲ့စည်းကမ်းလေးတွေထိမ့်သိမ့်နိုင်မှဒီလိုကနိဗ္ဗာန်တည်းရောက်စေနိုင်တယ်ဘယ်လိုရောက်စေနိုင်လဲဘာဝနာပွားတဲ့အခါမှာလည်းပဲဒီတိုင်းပါပဲဒီလိုဘာဝနာပွားတဲ့ရည်ရွယ်ချက်တပည့်တော်လည်းခဏတိုင်းပြောနေတာပဲဘာဝနာဘာဖြစ်လို့ပွားတာလဲငါဆွဲတွေပေါအောင်ပွားနေတာပဲငါဆွဲတွေပေါအောင်ဘာဖြစ်လို့ပွားတာလဲငါဆွဲပါမှကိရိတာဆိုတာကင်းတာဒ ပြောလို့ဒါကြောင့်မြတ်စွာဘုရားတန်ရုပ်မှာနှစ်သားတစ်ပါးကမြတ်စွာဘုရားတဲ့ဆံမင်းကိုမီးလောင်နေတဲ့ပုဂ္ဂိုလ်ဟာဆံမင်းမီးငြိမ်းဖို့ကြိုးစားတယ်လို့ရှင်ဝါမှာလှန်ဆုတဲ့ပုဂ္ဂိုလ်ဟာလှန်ကိုပယ်ရှားဖို့ကြိုးစားတယ်လို့အာလုံးသောတတ္တဝါတွေကတတိတရားလက်ကင်ထားပြီးတော့ကာမရာဂကိုပယ်ဖို့ကြိုးစားတင်ပါတယ်လို့ပြောတော့မြတ်စွာဘုရားကပြန်ပြီးတော့ပြင်ဟောပေးတဲ့နေရာမှာကာမရာဂကိုပယ်ဖို့မဟုတ်ဘူးတဲ့တက္ကာယဒိဋ္ဌိပယ်ဖို့ကြိုးစားအားထုတ်တင်တယ်တက္ကရာဒိဋ္ဌိဆိုတာဒီပြောလို့ငါဆွဲကိုပြောတာပဲ။ဘာပြောရလဲ?ငါဆွဲ။ငါဆိုတာရှိနေရင်တော့ငါချမ်းသာဖို့ငါတိုးတက်ဖို့တစ်ချိန်မှာငါဘုံကြီးဖို့ဒီစိတ်နဲ့လုပ်နေတယ်များတော့ဒီပြောလို့လောဘဒေါသတွေကတော့တိုးနေမှာပဲ။အဲ့တော့ဒီပြောလို့ဒါနာပဲလုပ်လို့သီလပဲလုပ်လို့ငါဆွဲပါတဲ့နည်းနည်းနဲ့ကျင့်ပေးရတယ်။အဲ့ဒါကျင့်လေဆိုတာခုနစိတ်ထားလေးထားလိုက်ရုံနဲ့အာလုံးချမ်းသာစေခြင်းနဲ့စိတ်နဲ့ဝေယဝစ္စလုပ်တယ်။ကိုသီလစည်းကမ်းစောင့်ထိန်တာဘူးပဲ။ငါရဲ့ဆရာသမားတွေစိတ်ချမ်းသာပါစေ။သာသနာတော်ဤကြက်တည်ရှိပါစေ။သာသနာတော်နဲ့ထီးတွေ့တဲ့ပုဂ္ဂိုလ်တွေအလုံးကုသိုလ်စိတ်တွေနဲ့ချမ်းသာပါစေ။ဒီစိတ်လေးနဲ့နေလို့ရှိရင်ပြောလို့မေတ္တာတရားဆိုတာဖြစ်သွားတာပဲ။ဒါကြောင့်မို့ဒီစိတ်ထားလေးတွေနဲ့လုပ်ရတယ်။အဲ့တော့ဒီစိတ်ထားနဲ့လုပ်လို့ရှိရင်ပါရမီကုသိုလ်ဆိုတာပြောเสียရမလို့တော့ပါရမီဆိုတာမြင့်မြတ်သူတို့ရဲ့လုပ်ငန်းပါရမီဆိုတာဘုသူ့ရဲ့လုပ်ငန်းလေ။အဲ့တော့မြင့်မြတ်သူဆိုတာဘာလဲဆိုတော့ခုနတိုင်းရှင်းသွားပြီလေ။မြင့်မြတ်သူဆိုတာဒါနာပဲပြုပြီးသီလပဲစောင့်တီစောင့်တီဘာဝနာပဲပွားပွားအများချမ်းသာစေလိုတဲ့စိတ်တနည်းအားဖြင့်ကိလေသာတွေကင်းပြီးတော့ငါဇွဲတွေကင်းပြီးတော့တန်ត្រာဝတ်ကလွတ်ချင်တဲ့စိတ်အဲ့ဒီစိတ်နှစ်ပါးအဲ့ဒီစိတ်တက်မျိုးရည်ရွယ်ချက်မျိုးနှစ်မျိုးကိုပိုင်ဆိုင်ထားတဲ့ပုဂ္ဂိုလ်တည်မြင့်မြတ်တဲ့လူသားဘာပုဂ္ဂိုလ်လို့ခေါ်လဲကြောင်းမြန်ပြန်လိုက်ပေါ့စာတော့လုတ်တယ်စာမွေးပွဲအောင်ခြင်းတဲ့စိတ်စာတော့လုတ်တယ်စာမွေးပွဲအောင်လို့ရှိရင်ဘယ်လိုနေရာမျိုးတွေရမှာဒီစိတ်တွေငါဆွဲတွေနဲ့လုံနေလို့ရှိရင်တော့ဒီပုဂ္ဂိုလ်ဟာဘလို့လူသားလို့ခေါ်လို့မရဘူးလေဘလို့လူသားလို့ခေါ်လို့မရဘူးလေအဲ့တော့မြင့်မြတ်တဲ့လူသားပါရမီရှင်ဆိုတာဘာမှတော့ထူးဆန်းတာမဟုတ်ဘူးဒီစိတ်ကလေးထားလို့သွားရင်ရှင်ပြားတို့စာကြက်တိုင်းအတူတူသူလည်းပဲစာကြက်ကိုလည်းပဲစာကြက်ကိုကနေပြီးတော့စာကြက်တာဘယ်တစ်ချိန်မှသာသနာအတွက်ငါအလုံးလုံးမယ်တစ်ချိန်မှသူများမလုပ်ချင်တဲ့ပရိယပฏิပတ်လုပ်လေးတွေကိုတဏ္ဍာနဲ့ပြန်ငါပရိယကိုတဏ္ဍာနဲ့ပြန်လုပ်ပေးမယ်ဖြန့်ပြူးမယ်ဒီစိတ်ကလေးနဲ့သာသနာတိုးတက်ဖို့အများချမ်းသာဖို့လုပ်သွားရင်စာကြက်ရင်စာကြက်ရင်လည်းပါရမီရှင်ဖြစ်သွားတာပဲဘာရှင်ဖြစ်သွားလဲစောစောကလောဘတွေနဲ့စာမှုပဲအောင်ဖို့ကိုကြောင်းဂုံရှိဖို့တက္ကရာကမလာများဖို့တိုက်တာဆောက်အောင်များဖို့ဒီစိတ်တွေနဲ့လုပ်ရင်စာကြက်တာချင်းတော့တူတယ်သူ့ကိုပါရမီရှင်လို့ခေါ်လို့ရမလားမရဘူးလားသူရဲ့လုံရဲ့ဟာဒီလိုလိုလောကီချမ်းသာကြောင်းကောင်းကောင်းနေရမယ်အစာကောင်းကောင်းစားရမယ်ဘုံကြီးမယ်ဒါနဲ့ပဲလမ်းစဉ်ဆုံးသွားပါတယ်စောစောကပါရမီစိတ်တတ်နဲ့လုပ်တဲ့ပုဂ္ဂိုလ်ကဘုံကြီးဓာရီကသူကသူရောက်လာမှာမတောင့်တလဲရောက်ကိုရောက်လာမှာဒီမျိုးစိတ်ဆိုင်ရင်ဒီပင်ပေါက်တယ်ဆိုတာဒါကံကံရဲ့အကျိုးတွေမတောင့်တလဲဖြစ်တာဒါပေမဲ့ तू ကဘာအကျိုးထူသွားတယ်ဆိုတော့နိဗ္ဗာန်ကြီးမျက်မှောက်ပြုနိုင်တဲ့အကျိုးပါရမီရှင်ဖြစ်သွားတာပဲဒါကြောင့်မို့ဒီလိုလိုဒီစိတ်တတ်လေးတွေလုပ်ပြီးဒီလိုလည်းပဲတက်နိုင်တယ်များခုမိမိလုပ်ခဲ့တဲ့ခွင့်လွတ်ခဲ့တဲ့ဟာလေးတွေကိုပြန်ပြီးတော့သုံးသက်ကြည့်ပါလေ။ဒါပေမဲ့ပျက်စီးတဲ့ပိုင်းတော့တိတ်မတွေ့ရသေးဘူးပေါ့။ဒါပေမဲ့လို့တစ်ချိန်မှဒါနိုင်ကတွေ၊နုနိုင်ကတွေအားလုံးစာချတွေနဲ့ဒါလေးတွေကိုပြန်ပြီးတော့တစ်ချိန်မှတော့ဟိုကြံပေါ်လို့ရှိရင်လည်းလာပြီးတော့ဆွေးနွေးပေါ့ဗျာ။တပီးတော့ဆွေးနွေးပွဲမှာဒါလေးတွေဆက်လို့ရှိရင်လည်းဘာဘာတော့ဘာပြစ်တွေဖြစ်သွားတယ်၊ဘယ်ဟာတော့အကျိုးဖြစ်သွားတယ်ဒါလေးတွေစဉ်းစားစေခြင်းလို့ပါ။ရောစရာတော့လို့တပီးတော့တို့တိတ်ပြီးတော့ပြတ်သားမှုမရှိဘူးဆိုတာတော့တပည့်တော်လည်းကိုကိုကိုဝန်ခံပါတယ်သို့တော့ဒီလိုပြတ်သားမှုမရှိတာဟာတန်ခါနဲသွားမှကြောက်လို့မဟုတ်ပါဘူးတပည့်တော်သစ္စာဆိုရဲပါတယ်ဘာဖြစ်သွားမှကြောက်လို့လက်လာပါနဲမှကြောက်လို့မဟုတ်ပါဘူးအခုနကလို့ပေါ့အကြောင်းကြောင်းနဲ့ပြီးတော့အဓိကအကြောင်းကတော့တပည့်တော်ဟာတိုးတက်ပါစေခုငဲကွက်တဲ့ပုဂ္ဂိုလ်တွေကလည်းတပည့်တော်ရွာသားမဟုတ်ပါဘူးတပည့်တော်ဆွေမျိုးမဟုတ်ပါဘူးအလုံးတိုင်းနဲ့ပြည်နယ်တီးတီးလာကြတဲ့တန်ခါတွေကိုပဲလောက်တာဆိုတော့ကိုလိပ်ပြားလည်းပဲရှင်းတော့ရှင်းတာသို့တော့ရှင်းပြီမဲ့လို့ဆရာတော်တွေလောက်တဲ့လမ်းစဉ်နဲ့ကြည့်ပြီးတော့ကိုယ့်ရဲ့လမ်းစဉ်မှန်သလားမှားသလားဆိုတာသုံးသပ်ဖို့ကတော့လိုအပ်လာတာပဲ။ဒါလေးရတယ်တပည့်တော်ဒီနေ့နဲ့တန်မြန်မလေးကဒီဩဝါဒစာအုပ်လေးဖတ်ရင်းနဲ့ကိုယ့်ရဲ့လုံရက်လေးတွေကိုပြန်ပြီးတော့သုံးသပ်ရင်းနဲ့ဒါလေးတော့အလုံးစဉ်းစားတတ်အောင်ပေါ့တွေးဖို့တတ်အောင်မှန်တာမှားတာပါတာဒီလုပ်ငန်းကိုမှားပါတယ်တပည့်တော်ဝန်မခံပါဘူး။မှန်ပါတယ်လို့လည်းပဲမကြွေးကြော်ပါဘူး။သို့တော့နောက်ပိုင်းရလက်အကျိုးဘလောက်ရှိတယ်လဲဒါလေးတွေကိုသုံးသပ်ဖို့ရတဲ့အလုံးကိုပြောခြင်းဖြစ်ပါတယ်။ကဲအလုံးကိုစီကိုစီစီကံပြေဝတဲ့သာသနာအာဇာနည်များဖြစ်အောင်ကြိုးစားနိုင်ကြပါစေကုန်သတည်း